ဒီလပိုင်းတွင်ထိုင်းနိုင်ငံမှာအလုပ်ယုံ6ယုံထက်မနည်းပိတ်ခဲ့တာကြောင့်အလုပ်လက်မဲ့ဖြစ်သွားတဲ့မြန်မာအလုပ်သမား3000ဝန်းကျင်ဖြစ်လာပါတယ်။မနေ့ကလည်းနှကွန်ပထုံခရိုင်ထဲမှာမြန်မာနဲ့ထိုင်းအလုပ်သမား200ကျော်ရှိတဲ့Nippon Community Limited စက်ရုံထပ်ပြီးတော့ပိတ်လိုက်ရပါတယ်။အခုလိုအလုပ်ရနားသွားတဲ့အခါမှာတစ်နှစ်ဇက်တိုက်အလုပ်လုပ်ထားရင်တစ်လစာနှုန်းနဲ့နှစ်နာချေးရမှာဖြစ်ပေမဲ့လောလောဆယ်မှာမရကြသေးတာကြောင့်နှစ်နာချေးပေးဖို့အလုပ်သမားတွေကတောင်းဆိုဆန္ဒပြနေကြတဲ့အကြောင်းထိုင်းအခြေဆိုင် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံနှကွန်ပထုံခရိုင်မှာထိုင်းနဲ့မြန်မာအလုပ်သမား230လောက်ရှိတဲ့အထက်ကျောက်စက်ရုံတစ်ခုဖိတ်ပစ်လိုက်တာကြောင့်အလုပ်သမားတွေကနှစ်နာချေးနှစ်လစာပေးဖို့တောင်းဆိုခဲ့ကြတာပါ။မြန်မာရှေ့ပြောင်းအလုပ်သမားရေးလှုပ်ဆောင်နေတဲ့ AAC မဟာမိတ်ဖွဲ့ရဲ့ဒါရိုက်တာကိုခိုင်ကြီးကအခုလိုပြောပြပါတယ်
။ဒါအဲ့လားတော့နှကွန်ပထုံမှာဖြစ်တာဗျာ။နှကွန်ပထုံကတော့လေအဓိကတော့နှကွန်ပထုံကရက်တည်တာကတော့ကျွန်တော်တို့ဝက်လုပ်ငန်းနဲ့ရက်တည်တာပေါ့။ဟ
ုတ်ကဲ့။
ကျွန်တော်တို့ဝက်သားလုပ်ငန်းနဲ့ဆိုတာဝက်ယုံကြီးရှိတယ်။ဒါပေမဲ့ဒီစက်ယုံလုပ်ယုံကြီးလည်းသူကပျောက်ကြရှိတာပေါ့နော်အဲ့ဒီယုံကြီးလည်းအခုတက်ပြိတ်လာတာကြီးတွေ့ရတယ်မာထိုင်မှလည်းအခုကျွန်တော်တို့စက်ယုံကြီးချုပ်စီးစီးလုပ်ငန်းတွေမှာလည်းအလိုအတန်ကြားရတာပေါ့ဆန်းနေကမှနေတဲ့အလုပ်သမားကြီးကတော့တစ်နှစ်စာအုပ်သူကရပ်ပေါင်း30လာပေးမယ်နှစ်နှစ်စာအုပ်ရပ်ပေါင်း60လာပေးမယ်၃နှစ်စာအုပ်ရပ်ပေါင်းကြအဋ္ဌိကာကြီးကတော့အခွင့်အရေးတွေကိုသူကထိုင်းဘာသာနဲ့တင်ထားတယ်တခုလိုမြန်မာဘာသာနဲ့တင်ထားတယ်ထိုင်းအလုပ်သမားဝန်ထမ်းကတင်ထားတဲ့အချိန်တော့တောင်းဆိုလာပေါ့သူတို့ရဲ့အခွင့်အရေးသူတောင်းဆိုလာပေါ့
အခုလိုမျိုးစက်ရုံကရုတ်တရက်ပိတ်ပစ်တယ်ဆိုရင်ထိုင်းဥပဒေအရအလုပ်သမားတွေဘက်ကနှစ်နာချီတောင်းဆိုလို့ရပြီမဲ့အလုပ်ရှင်တွေဘက်ကတော့ချက်ချင်းနှစ်နာချီပေးတာမျိုးတွေတော့မရှိသေးပါဘူးဒီအတွက်အလုပ်သမားတွေကနေထိုင်စားသောက်ရေးတွေအခက်အခဲကြုံရရပါတယ်အခုဆိုရင်ရုတ်တရက်ပိတ်ပစ်လိုက်တဲ့စက်ရုံပေါင်း6ရုံထက်မနည်းရှိနေပြီဆိုပြီးဥက္ကဋ္ဌကြီးကပြောပြပါတယ်
ကျွန်တော်တို့ဟိုနေ့ကအလုပ်သမားတန်ရာအတွက်ချင်းတဲ့စက်ရုံစုလက်နော်ဒီဘက်ကနှကောင်းပထုံသူဖန်ပူလီလုံးထပ်ပူဒီဆိုအလုံး6ယုံရှိသွားပြီဗျပိတ်တာ6ယုံမှာလုံးသမားအများဆုံးက2500တယုံတချို့ယုံတွေကတော့300တယုံတဲ့နေယုံတွေကတော့ရာချီပြီးပိတ်တာ6ယုံကျော်မှမှကျွန်တော်တို့မှချက်လက်ရတာ6ယုံဒါပေမဲ့အခြားနေရာမှာဘယ်လိုဖြစ်နေကျွန်တော်တို့မသိရရရှိတယ်လေ
ထိုင်းနိုင်ငံမှာအလုပ်အစီအမပြေလို့နေရပြန်မဲ့မြန်မာလုံးသမားတူဦးကတော့အခက်အခဲတွေရှိတဲ့အကြောင်းအခုလို့ပြောပါတယ
်ဆိုတော့အခက်ရစားရေးတောက်ရေးအစားအကုန်လုံးအခက်အခဲဖြစ်တယ်နေထိုင်ရေးအစားအခက်အခဲဖြစ်တယ်ပေါ့အကုန်တိုင်းဒီမှာလည်းပြန်ပြီးလောရတော့မှာပေါ့
ထိုင်းနိုင်ငံမှာအခုဆိုရင်အထက်ကျောက်လုပ်ငန်းတွေရုတ်တရက်ပိတ်ပစ်လိုက်တာကြောင့်ဒီလပိုင်းတွေအတွင်းမြန်မာလူသား3000ထက်မနည်းဟာအလုပ်လက်မဲ့ဖြစ်ကြပါတယ်။တချို့လည်းနေရက်ပြန်ဖို့ပြင်ဆင်ကြတယ်လို့တချို့လည်းမြန်မာပြည်ကိုမပြန်သေးပဲတခြားလုပ်တွေကိုရှာဖွေလုပ်နေကြသူတွေလည်းရှိပါတယ်။ထိုင်းနိုင်ငံထဲမှာမြန်မာရှေ့ပြောင်းလူသား3000နဲ့မနည်းရှိနေပြီးအများစုကတော့တရားမဝင်နေထိုင်အလုပ်လုပ်ကြနေကြသူတွေများပါတယ်ရှင်။